အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘာလာခရစ်စနန်တို့စက်တင်ဘာ29ရက်တောက်ချနေတော့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးစဉ်မှာမြန်မာနိုင်ငံရဲ့ကိစ္စကိုလည်းထွက်သွင်းဆွေးနွေးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးလို့အရေးကြီးတဲ့ကိစ္စရပ်တွေကိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေကြတာနဲ့အတူမြန်မာနိုင်ငံအရေးကိစ္စကိုပါဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကအခုလိုပြောပါတယ
်။ We spent some time, as I mentioned, talking about some of the regional challenges we face including in Myanmar
as well. ဒေသရင်းစိန်ခေါ်နေတဲ့အကြောင်းအရာတွေဖြစ်တဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်အာရှဒေသမှာဒီရေချောင်းသွားလာရေးဆရာမူဝါဒတွေကိုဆက်လက်ထိန်းသိမ်းနိုင်ရေးအရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုအချိန်ယူဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကပြောကြားသွားခဲ့တာပါမြန်မာအရေးဆွေးနွေးမှုအသေးစိတ်ကိုတော့ဝင်ကြီးဘလင်ကင်ကထုတ်ဖော်ပြောသွားခြင်းမရှိပါဘူးစင်ကာပူနိုင်ငံသားဝင်ကြီးဖီဗီယန်ဘလက်ခရစ်စနန်ဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့မကြခဏပုံမှန်လေးလေးဝေဖန်ပြောဆိုသူတယောက်ဖြစ်တယ်လို့မြန်မာအရေးအာဆီယံအရှေ့တောင်အခြားနိုင်ငံတွေရဲ့ကြားဝင်ဆောင်ရွက်မှုတွေဟာထိရောက်မှုမရှိဘူးလို့ဝေဖန်ထားသူတယောက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဘလင်ကင်ဟာထိုင်းဒုတိယဝင်ကြီးချုပ်လည်းဖြစ်နိုင်ငံသားရဲ့ဝင်ကြီးလည်းဖြစ်တဲ့ဒွန်ပရာမော့တ်ဝီနိုင်းနဲ့လည်းစက်တင်ဘာ29ရက်နေ့တုန်းကဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတော့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိစ္စတွေဆွေးနွေးတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Net Price ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။